ကျင်းနေတဲ့ထက်မြင့်တဲ့တက်တလို့တက်မလို့ပတ်တာစုံစမ်းစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်နေတာဖြစ်ပြီးအခုစုံစမ်းစစ်ဆေးမှုအရာအခုလိုအရေးယူဖို့တောင်းရလိုက်တာဖြစ်တယ်လို့တမနာရုံပြောရေးဆိုခွင့်ရှိသူဦးဇော်ထေသာဘီအိုကိုပြောပါတယ်။
ဒီကျင်းနေကိစ္စနဲ့ပတ်သက်လို့မနက်ချက်ကအကြမ်းမတော်ဘက်ကနေတော့ကျွန်တော်တို့သတင်းဆောက်ကြံထားတယ်။သတင်းထုတ်တဲ့ကိစ္စကဒီကိစ္စနဲ့ပတ
ဖြစ်လိုက်တဲ့အချိန်မှာတက်မတော်ကအရာရှိလေးဦးတက်တီ3စုစုပေါင်းတက်မတော်က5ဦးတာဝန်တက်တော့ရှိတယ်ဆိုတော့သူကနောက်တစ်ခါရဲတပ်ဖို့ဆက်ဖို့ပဲကသုံးတောင်းတတ်တမှုရှိရဆိုတော့တွေ့ရတယ်ဒေတာကံကျွာလူသားသားပေါ့နော်ကျွာသား6ဦးတောင်းတတ်တယ်ဆိုတော့တွေ့ရကျွန်တော်တို့ဥပဒေနဲ့ရေးယူဖို့ကြိုးစားတယ
်ဒီကိစ္စကထုတ်ပြန်လိုက်တဲ့ writer ထုတ်ပြန်ချက်ထဲမှာတော့လက်ရှိဖမ်းဆီးခံ writer တင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာဒီတိုင်းစုံစမ်းမှုကြောင့်ရဲတပ်ဖွဲ့ကအမှုစင်ကဖမ်းခဲ့တယ်လို့သဘောတရားစီတဲ့အရေးအသားမျိုးနဲ့ဖော်ပြထားပါတယ်ဒါနဲ့ပတ်သက်လို့ဥပဒေထိကတော့
အဲ့ရကတော့တရားရုံးမှာအရင်စဲစစ်စစ်ကြီးကဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဘာမှပြောလို့မရဘူး။အဲ့ဒါမှစစ်စစ်ဥတော်မှာဒီအမှုနယ်ပါဝင်ပတ်သက်ခြင်းရှိမရှိဆိုတာကိုတော့တရားရုံးကဆိုးဖြတ်လို့အဲ့ပုံမှာတော့အစိုးရကနေရောဒီချိန်မှာဒီဘူးကဘလို့ပါဘလို့ပါဆိုတာကျွန်တော်ပြောလို့မရဘူး။အဲ့ဒါကိုယ်နဲ့ကကုန်နေကျွန်တော်တို့တရားရုံးမရှိမနေဘူးပေါ့နော်ကျွန်တော်တို့မလိုပါဘူး။အဲ့ဒါကျွန်တော်တို့ကတော့ comment မပေးဘူး။တရားရုံးရဲ့အစိုးရကတိုင်းရှိပါလေ
။မကြသေးခင်ကတက်မလို့ပတ်တာအင်းပင်တက်ထွက်မှုနဲ့ပတ်သက်လို့စောစောစစ်စစ်မှုတွေလုပ်ပြီးထုတ်ပြန်ထားတာမှာတော့တခိုင်ပြည်နယ်မောင်နှုံမြို့နယ်အင်းလင်ကျေးရွာတုတ်တံမှာတွေ့ရှိခဲ့တဲ့ရုပ်အလောင်းတွေဟာရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တဲ့ဒင်းကလေးအကျန်းထက်သမားဆယ်ဦးရဲ့ရုပ်အလောင်းတွေဖြစ်တယ်လို့ထုတ်ပြန်ထားတာဖြစ်ပါတယ်။ဒါပေမဲ့တက်မတော်ကစုံစမ်းစစ်ဆေးပြီးတည်ထုတ်ပြန်မှုဟာတကယ်လက်တွေ့နဲ့ကွဲလွဲနေတယ်လို့ရိုက်တာကဖော်ပြထားပါတယ်။ရိုက်တာအဆိုအရဒီအသက်ခံရသူတွေဟာရွာသားတွေသာဖြစ်တယ်လို့ဆိုထားတာပါ။ဒီလိုကွဲလွဲမှုတွေနဲ့ပတ်သက်လို့တိကျစွာစုံစမ်းရရှိတာရှိမရှိ VOA ကဆက်လက်နေများနာမှာတော့ဥရောထေကအ
ခုကြတိုင်းစစ်စစ်မှာအများအားနှစ်ဖက်ကွဲလွဲနေတာအဲ့ချက်အဲဟိုဒီဘက်ကရခိုင်နဲ့ဒေသခံတွေနဲ့လူမျိုးတစ်ဖက်ကနေပြောတာကအကျန်းဖက်ကမားတွေနဲ့အဲ့ဘက်ကရာသူရာသားတွေကပေါင်းပြီးတော့စာမန်လူရောအကျန်းဖက်ကမားရောရောပြီးတော့တိုက်ခိုက်တယ်ဆိုတာသိရတယ်အဲဟိုဘက်ကကြတော့မဟုတ်ဘူးဒါအပြည့်နဲ့ကြည့်ကြည့်ပါဘာများဆိုတာပြောရတယ်ဒါကကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့မကောက်ဘူးပေါ့နော်ဒီကနေ့ကအကျန်းဖက်စစ်စစ်တွေလုပ်နေတယ်အမေရိကန်တို့နေသူတို့ဒီစစ်စစ်နဲ့အခါမှာလည်းအများအားကြီးမားဖြစ်ရတဲ့ကိစ္စဖြစ်တယ်အခုအာသာကလည်းသူတွေမှာပြာကြည့်ရတာကဇွားရီမှာအမှန်ကန်နေခြားတယ်ကျန်းဖက်စင်တန်းနေပြေးတယ်ပြေးပြီးတဲ့အချိန်မှာတကယ်တမ်းဖြစ်တဲ့အချိန်မှာဒီအကျန်းဖက်တက်ခတ်မှုမှာပါဝင်အောင်လူတွေကိုချင်းကြောက်ချင်းစီယုံချင်းပေါ့နော်အမျိုးမျိုးဖိအားတော်၎င်းဆွေးအားတော်ကောင်လုပ်ပြီးတော့လုပ်သွားတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်သို့တော်ဟိုဘက်တကယ်ကြက်တက်တဲ့ရှိနေတယ်ဆိုတော့ကျွန်တော်တို့ကလက်ခံတယ်သို့တော်တကယ်တမ်း identify လုပ်ဖို့ကအဲ့ဒီအဲ့အချိန်မှာဖြစ်စဉ်ကိုဟိုဗီဒီယိုတော်၎င်းထောက်သားတော်၎င်းရှိမှပဲကျွန်တော်တို့ကတော့ဟိုအနေနဲ့လုပ်လို့ရမယ
်အာသာအကျန်းဖက်တိုက်ခတ်မှုနောက်ပိုင်းဣဇနံဘာသာဝင်တွေအစုလိုက်အပြုံလိုက်တပ်ဖြတ်ထင်ရတယ်လို့နိုင်ငံတကာမီဒီယာတွေတော်တော်များများကဖော်ထုတ်ရေးသားလာကြပြီးပြီးခဲ့တဲ့ရက်ပိုင်းကလည်း AP သတင်းဌာနကထုတ်ပေါ်ရေးသားခဲ့တာရှိပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့သတင်းသမားတွေအနေနဲ့သတင်းရယူအစီအစဉ်နိုင်မှုခက်ခဲမှုတွေရှိနေပြီးစုံစမ်းစစ်ဆေးဖော်ထုတ်ကြမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတာကြောင့်အစိုးရဘက်ကလှုပ်ဆောင်ပေးနိုင်တဲ့အတိုင်းအတာနဲ့ပတ်သက်ပြီး VOA ကဆက်လက်မေးမြန်းလာမှာတော့ဥစော်ထေက
မျိုးတိုင်းတွေသက်ခံလာနေဘူးဘာသာဝင်တက်ခံတဲ့ကိစ္စမျိုးတွေကြတော့ဘယ်သူမှ investigated channel တွေအနေနဲ့တကယ်ကို interest မရှိဘူး။ဆွေးနွေးတဲ့အခါမှာမျက်နှာကစားဆဲမလိုက်ပဲဖော်ပြနိုင်တဲ့ media တွေကြားသေးပြီးတော့ media asset ဖြစ်ရတဲ့သဘောတွေဖြစ်လာ။ဥပမာကျွန်တော်တို့ writer တွေကရေးသားဖော်ပြဆင်မှာဘိုးသားဘာသာဆိုတဲ့အတုံးလုံးကကျွန်တော်တို့ကစဲကနန်းပေါ့နော်။တော်တော်လေးများတယ်။ဥရရွယ်ချက်တွေကဒါကဘာသာကြီးပြရဆိုဆိုတော့ဆက်တော်တော့ data မျိုးတွေဖြစ်ရတယ်ကျွန်တော်တို့ကစင်ကောင
်မြန်မာနိုင်ငံမှာအစုလိုက်အပြုံလိုက်တက်ဖြတ်မှုဆိုတဲ့အစီအစဉ်ခံစားကို writer တင်းဌာနကပြီးခဲ့တဲ့ရက်ကထုတ်ပြန်လိုက်ပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလွတ်လပ်ပြီးရုံစီစိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရဘက်ကခွင့်ပြုဖို့အမေရိကန်အပါအဝင်ကုလသမဂ္ဂအတင်းအကျပ်ချုပ်ရုံးကလည်းတောင်းဆိုမှုတွေရှိလာခဲ့ပါတယ်။ဒီလိုတောင်းဆိုမှုတွေရှိလာခဲ့အပြီးအစိုးရဘက်ကအခုလိုတရားဝင်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါရဲ့ရှင်။